စစ်ကောင်စီပုံပြီးအားနဲ့တော့အောင်လုပ်နိုင်မဲ့ပုံပြီးထျောက်တဲ့လမ်းကြောင်းဖောက်နိုင်ဖို့မျှော်လင့်ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ် Tom Andrews ကအထွေထွေညီလာခံရဲ့တက်တက်ကော်မတီကိုပြောကြားလိုက်ပါတယ်။ဘန်ရီလိုအဓိကဘန်နာရေးဆိုင်ရာအဖွဲ့အစည်းတွေနဲ့ချက်လျင်စီရောင်းဝယ်တာကိုပြစ်မှတ်ဖြစ်ထားပြီးပိတ်ဆို့အရေးယူတာအပါအဝင်စစ်ကောင်စီရဲ့လူခွေချိုးဖောက်မှုတွေကိုအဖွဲ့ဝင်နိုင်ငံတွေကပေါင်းဆက်ညှိနှိုင်းဆောင်ရွက်လာကြတာတွေကြောင့်ညှော်လင့်မိတာဖြစ်ပါတယ်လို့လူစားချင်းစာလာထောက်ထားရင်ရင်ကျင်းမှုနဲ့လူမှုရေးရာကိစ္စတွေကိုစဉ်းစားတဲ့ကော်မတီကိုတနင်္လာနေ့ကပြောကြားခဲ့တာပါဒီရရှိလာတဲ့အစိမ်းဟုံပေါ်မှာပုံပြီးခိုင်မာပေါင်းဆက်ညှိနှိုင်းဆောင်ရွက်ကြပြီးစစ်ကောင်စီပုံပြီးအားနဲ့အောင်လုပ်ဖို့ခုအချိန်ရောက်ရှိနေပါပြီလို့လည်းသူကတိုက်တွန်းလိုက်ပါတယ်စစ်ကောင်စီဟာကတောင်ကနေ့အကြမ်းဖက်မှုတွေလုပ်တဲ့အဖွဲ့ဖြစ်တာကြောင့်ဒိုင်းပြည်မှာမအုပ်ချုပ်နိုင်ဖြစ်ရပြီးမြန်မာနိုင်ငံရဲ့အိမ်နီးချင်းတွေနဲ့နိုင်ငံတကာပေါ်မှာတည်ရောက်မှုရှိလာရတယ်လို့လဲသူကပြောကြားသွားကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ပါတယ်